မြန်မာနိုင်ငံမှာစစ်အာဏာသိမ်းဆိုရာကအင်တာနက်ဆက်သွယ်ရေးကိုဖျက်တောက်လိုက်ပြီဖြစ်ပါတယ်။စစ်အာဏာသိမ်းယူခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကတည်းကဆိုရင်အကြီးအမားဆုံးဆန္ဒပြကောက်ကွက်ပွဲတွေဒီကနေ့ရန်ကုန်မြို့မှာဖြစ်ခဲ့ပြီးတဲ့နောက်အင်တာနက်ကိုဖျက်လိုက်တာပါ။ဤကြတဲ့ရက်တွေက Facebook ကိုစပိတ်ခဲ့ပြီးအဒီနောက် Twitter, Instagram အစရှိတဲ့လူမှုဆက်သွယ်ရေးမီဒီယာတွေကိုဇက်တိုက်လိုပိတ်ခဲ့ပြီးမယ်လဲ။စစ်အာဏာသိမ်းမှုအပေါ်စန့်ကျင်ကောက်ကွက်တာတွေအချိန်ရော့မသွားခဲ့တယ်လို့ရန်မော်ထွက်ဆန္ဒပြပွဲတွေပါဖြစ်လာတာပါ။internet မှာပြည့်ခင်မှာတော့ #safemyanmar ဆိုတာနဲ့ #respectourvotes ဆိုတာတွေ online မှာကြည်ကြဲပြန့်ပြန့်တွေ့ခဲ့ကြရပါတယ်။ internet ထိတောက်တာနဲ့ပတ်သက်ပြီးဆက်သွယ်ရေးဝန်ကြီးဌာနကို rider စတင်ဌာနကဆက်သွယ်မေးမြန်းခဲ့ပေမဲ့ဖြေဆိုဖို့ညင်ပါတယ်။အစောပိုင်းတွင်ကတော့တည်ငြိမ်မှုရှိဖို့ Facebook ကိုပိတ်တာလို့အကြောင်းပြထားတာပါ။ Instagram ပိတ်တယ်ဆိုတော့ Facebook ကုမ္ပဏီရဲ့ပြောခွင့်ရသူက rider စတင်ဌာနကိုအတည်ပြုပါတယ်။ Twitter ကုမ္ပဏီပြောခွင့်ရအမျိုးသမီးသူကတော့အစိုးရကိုယ်တိုင်ကဖြက်လို့ဖြက်စီးနဲ့ပိတ်ပစ်တာတွေကိုအဆုံးသတ်ဖို့ဆက်ပြီးလှုံ့ဆော်လှုံ့ဆော်သွားပါမယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေကအကြီးဆုံးတစ်ခုဖြစ်တဲ့ Norway ခြေဆိုင် Telenor ကုမ္ပဏီကအခုလိုပိတ်တာတွေပေါ်စိုးရိမ်ကြောင်းနဲ့ဒီလိုပိတ်ပစ်ဖို့ညွှန်ကြားတာကလိုအပ်ရလားဆိုတာအာဏာပိုင်တွေကိုစောရကတည်းပြောဆိုခဲ့ကြောင်းထုတ်ပြန်ကြတဲ့ခုမှပြောထားပါတယ်။ Internet နဲ့ Telephone ဆက်သွယ်ရေးတွေထပ်တောက်ထားတဲ့အတွက်အဆက်အသွယ်လုပ်လို့ရတာနဲ့မိသားစုဝင်တွေစီအကြောင်းကြားကြဖို့နဲ့အထူးသတိပြုနေတိုင်းပြီးလိုအပ်တာတွေပြင်ဆင်ထားဖို့မြန်မာနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားတွေကိုရန်ကုန်မြို့အမေရိကန်တန်ယုံကနှိုးဆော်ထားပါတယ်။